မြန်မာနိုင်ငံမှာ AH1N1 PDM09 ရာသီတုပ်ကွေးရောဂါပိုးရှိသူတွေကသေဆုံးသူ10ဦးရှိသွားပြီလို့မြန်မာနိုင်ငံကျန်းမာရေးဌာနရဲ့ဇူလိုင်လ30ရက်တနင်္ဂနွေနေ့နောက်ဆုံးထုတ်ပြန်ချက်တစ်ခုမှာဖော်ပြထားပါတယ်။တနင်္ဂနွေနေ့နေ့လယ်2နာရီထိရထားတဲ့စစ်ဆေးရတွေအရရန်ကုန်ပြည်သူ့ဆေးရုံကြီးမှ5ဦး၊အထူးကုဆေးရုံဝေဘာကြီးမှ3ဦး၊ကရင်တောင်ပြည်သူ့ဆေးရုံကြီးနေပြည်တော်မှ2ဦး၊စုစုပေါင်းလူနာ9ဦးဟာ AH1N1 ရောဂါပိုးရှိနေသူတွေအဖြစ်အတည်ပြုထားပြီးအတွင်းလူနာတွေအဖြစ်တက်ရောက်ကုသမှုခံယူနေတယ်လို့လည်းထုတ်ပြန်ချက်မှာပြောထားပါတယ်။မြန်မာနိုင်ငံလုံးအနေနဲ့ဆိုရင်လက်တလောပြင်းထန်အသက်ရှူလမ်းကြောင်းပိုးဝင်ရောဂါနဲ့ဆေးရုံတက်ကုသမှုခံယူနေသူပေါင်း182ဦးရှိထားပြီးအဲ့ဒီအထက်မှာ H1N1 ရောဂါပိုးရှိနေသူစုစုပေါင်း52ဦးရှိတယ်လို့လည်းကျန်းမာရေးနဲ့အကစားဝန်ကြီးဌာနကထုတ်ပြန်ထားပါတယ်။ဒီတော့ဒီမှာပဲသစ်ဆင်ကျင်းပတဲ့တောင်ပြုံပွဲတော်ဟာဒီနေ့မှာတော့ H1N1 ရောဂါကြောက်ရောက်နေခြင်းဖြစ်တဲ့ဇူလိုင်လ31ရက်နေ့ကနေဩဂုတ်လ9ရက်နေ့အထိပွဲတော်ကာလဖြစ်နေတာကြောင့် H1N1 ရောဂါကိုထိန်းချုပ်နိုင်တဲ့ကာလအထိတောင်ပြုံပွဲတော်ကိုရှေ့ဆိုင်လိုက်တယ်လို့ဗန်လေတိုင်းဝန်ကြီးချုပ်ဒေါက်တာစောမြင့်မောင်ကတရင်တော့တွေကိုပြောပါတယ
်ကျွန်တော်တို့ကတနိုင်ငံလုံးမှာရှိတဲ့ပြည်သူတို့ရဲ့အကျိုးစီးပွားအတွက်အားမိုက်ရှိတော့မှကျွန်တော်တို့ကပိတ်ကိုပိတ်ရမှာနော်ဒါကကျွန်တော်ညွှန်ကြားချက်အရဒါကြိုတင်ကာကွယ်တဲ့ဒီဗိုင်းရပ်စ်ရောဂါတွေကြိုတင်ကာကွယ်တာ medical fee မှာကြိုတင်ကာကွယ်တာလွယ်လို့ကျန်တဲ့ဒီကုသမှုအထောက်အမှုတင်ပြီးကြိုတင်ကာကွယ်ခြင်းအကောင်းဆုံးဖြစ်တယ
်ဘွဲတော်ရဲ့တွင်တနိုင်ငံလုံးကလာရောက်တဲ့လူရေအတွက်ဟာနေ့စဉ်တသိန်းဝန်းကျင်ရှိတဲ့အတွက်အေချွမ်းအနွမ်းရောဂါဖြစ်ပွားမှုနဲ့ပြန်ပွားမှုဟာပြည်သူလူထုတရားလုံးအတွက်အထူးစိုးရိမ်ပွဲရာဖြစ်တယ်လို့မန္တလေးတိုင်းဝန်ကြီးချုပ်ထုတ်ပြန်တဲ့အမိန့်ထဲမှာဖော်ပြထားပါတယ်